အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ထောင်စုအစိုးရဝန်ထမ်းအရေးအတွက်ရှော့ချရေးအစီအစဉ်အရအသစ်ငါးရန်ထားတဲ့အစမ်းခန့်ဝန်ထမ်းအားလုံးနှိပါကိုအလောက်ကနေရပ်ဆိုင်းမှုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အစိုးရဝန်ထမ်းအပြည့်အဝမဖြစ်သေးတဲ့လုံသက်တနှစ်အောင်အစမ်းခန့်ဝန်ထမ်းအားလုံးကိုအလောက်ကနေရပ်ဆိုင်းဖို့ဝန်ထမ်းစီမံခန့်ခွဲရေးယုံ OPM ကနေအစိုးရဌာနအသီးသီးကိုမနေ့ကညွှန်ကြားခဲ့ပါတယ်။အစိုးရဌာနအသီးသီးမှနောက်ထပ်ဝန်ထမ်းအင်အားအကြီးအကျယ်လျှော့ချမှုတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။ဝန်ထမ်းစီမံခန့်ခွဲရေးယုံရဲ့စီရင်နေရ2024ခုနှစ်မတ်လကနေစတင်ငှားရမ်းခဲ့တဲ့အစမ်းကန့်ဝန်ထမ်း2,200ကျော်ရှိပါတယ်။ဝန်ထမ်းအင်အားလျှော့ချနိုင်ဖို့အမေကိုသမ္မတထရန့်ကအင်္ဂါနေ့တုန်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဌာနအသီးသီးအနေနဲ့ဝန်ထမ်းအင်အားအများပြားလျှော့ချဖို့အတွက်ပြင်ဆင်ဖို့ကိုလည်းပြောကြားခဲ့ပါတယ်။အစိုးရအသုံးစရိတ်လျှော့ချပြီးလုပ်ငန်းတွေမြန်ဆန်ထိရောက်အောင်ဆောင်ရွက်ဖို့အတွက်သမ္မတထရန့်ကခန့်အပ်ထားတဲ့ဘီလန်နာတတိအီလွန်မတ်ကတော့အစိုးရဌာနအများပြားကိုတရားမကြံလုံးဝဖျက်ပစ်ဖို့လိုအပ်တယ်လို့ကြာတာပရင်းကပြောကြားခဲ့ပါတယ်အစိုးရဝန်ထမ်းတွေရှင်းလာလောက်ထောက်ပံ့ခြင်းယူပြီးမိမိသဘောအလျောက်နှုတ်ထွက်ခွင့်တင်ဖို့ကမ်းလှမ်းချက်အတွေ့စည်ရင်ပေးထားသူကတော့8,500လောက်ရှိတယ်လို့ဗိုလ်ထုနေကသမရအိမ်ဒူပြောကထုတ်ပြန်ထားပါတယ်